မြန်မာနိုင်ငံအပါအဝင်ကဘာတလွားမှာကြိုတင်သတိပေးစနစ်တွေအားကောင်းလာတဲ့အတွက်ကြောင့်တဘာဝဘေးကြောင့်တေချီထိခိုက်မှုတွေလျော့နေလာတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။မိုးကာဆိုင်ကလုန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားခဲ့ပေမဲ့အရင်တုန်းကလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာတေချီထိခိုက်မှုတွေမများဘူးလို့ WMO ကြီးကပီထရီတာလတ်စ်ကပြောပါတယ်။ကျိုတင်သတိပေးစနစ်နဲ့ကပ်ဘေးတံစီမံခန့်ခွဲရေးစနစ်တွေကြောင့်တေချေထိခိုက်မှုတွေတိတိတသာယော့နေသွားတာလို့လဲ WMO အတွင်းရေးမှူးကပြောသွားတာပါကျိုတင်သတိပေးစနစ်တွေတိုးတက်လာကြတာကြောင့်တေဆုံးမှုတွေယော့သွားပေမဲ့လွန်ခဲ့တဲ့နှစ်ပေါင်း90အတွင်းရာသီဥတုကြောင့်ကြုံခဲ့တဲ့ကပ်ဘေးကြောင့်စီးပွားရေးမှာအကြီးအကျယ်ထိခိုက်မှုတွေကြုံနေရသေးတယ်လို့လဲဒီကနေ့ထုတ်ပြန်တဲ့ WMO စီရင်ကန်စာမှာဖော်ပြထားပါတယ်။1990ခုနှစ်ကနေ2019ခုနှစ်အတွင်းကပ်ဘေးကြောင့်နှစ်စဉ်သေဆုံးသူ9000ကျော်ရှိရာက2010ပြည့်လွန်နှစ်တွေကစလို့နှစ်စဉ်သေဆုံးမှုဟာ2000အောက်ကိုကျဆင်းခဲ့တယ်ဆိုတာကိုလည်းလေ့လာမှုတွေမှာဖော်ပြထားပါတယ်ခင်ဗျာ။